ကြာသာပတင်းနေ့လာဆာမြို့တော်မှာအစိုးရကြီးမှုတဲ့သတင်းတောက်တွေလာရောက်လေ့လာတဲ့ခရီးစဉ်အတွင်းဆန္ဒပြခဲ့ကြတဲ့တိဘက်ဘုန်းကြီးတွေကိုအပြစ်မပေးဘူးလို့တိဘက်မှာရှိတဲ့အဆင့်မြင့်အရာရှိတဦးကပြောကြပါတယ်။သတင်းတောက်တွေကိုတရုတ်အရာရှိတွေကလိုက်လံပြသနေတုန်းဂျော့ဟန်းကျောင်းကနေဘုန်းကြီးအပ30လောက်ထွက်လာခဲ့ပြီးဘာသာရေးလွတ်လပ်မှုမရှိတဲ့အကြောင်းမကြေမနက်ပြောဆိုခဲ့ကြပါတယ်။မကြာမီကတရုတ်ဆန့်ကျင်ရေးကန့်ကွက်မှုတွေကိုအဝေးရောက်တိဘက်ဘာသာရေးခေါင်းဆောင်ဒါလိုင်လာမာကနောက်ွယ်ကနေစီမံခဲ့တယ်လို့ပီကင်းရဲ့ဆွဆွဲချက်တွေကိုလည်းဘုန်းကြီးတွေကညှင်းဆို့ခဲ့ကြပါတယ်။တိထိန်ချုပ်တဲ့တိဘက်အစိုးရရဲ့ဒုဥက္ကဋ္ဌဘေမာချီလင်းကကမ္ဘာသဘောထားအထင်မြင်များမှားစေအောင်ဘုန်းကြီးတွေကလှုပ်ဖို့ကြိုးစားတာလို့ပြောကြပါတယ်။ဒီအတော်တွင်ဒီကနေ့တရုတ်အစိုးရကြီးမှုတဲ့လာဆာမြို့ခရီးမှာပီကင်းမြို့ရှိအမေရိကန်တန်ယုံကအရာရှိတဦးသွားရောက်ပါလိမ့်မယ်။ဒီနောက်နီပေါ်နိုင်ငံမြို့တော်ကတ်မန်ဒူးမှာဒီကနေ့ကုလသမဂ္ဂခြံဝင်းတိုင်းများပေါ်ဒါဇင်နဲ့မနေတိဘက်ထောက်ခံသူများကြော်တက်ခဲ့ကြတယ်လို့မျက်မြင်များကပြောပါတယ်။တိဘက်လူမျိုးရေးဆိုတဲ့ဆိုင်းပုံများကင်ဆောင်တဲ့ကန့်ကွက်သူတွေနဲ့ပတ်သက်လို့ကုလသမဂ္ဂအရာရှိတွေကဘယ်လိုမှပြောဆိုခြင်းမရှိပါဘူးဆန္ဒပြသူတွေကိုထိမ့်သိမ့်ဖို့ခြံဝင်းတဲ့အာဏာပိုင်များမဝင်ရောက်ခဲ့ပေမဲ့ခြံဝင်းပြင်ပမှရဲကဒါဇင်နဲ့ချီကန့်ကွက်သူများကိုဖမ်းဆီးခဲ့ပါတယ်အဝေးရောက်တိဘက်လူမျိုးတွေကနေ့စဉ်နေ့တိုင်းလူလူကတ်မန်ဒူမြို့ရှိတရုတ်တန်ယုံရှိမှောက်မှငြိမ်းချမ်းစွာဆန္ဒပြနေကြပါတယ်